ကိုင်းတိုင်းကံဘလူမြို့ပစီကြီးကျေးရွာပေါ်စစ်တပ်လေကြောင်းတိုက်ခိုက်မှုကြောင့်ရာဇဝတ်တည်ဆုံးခဲ့ရတဲ့ကိစ္စကိုကုလလုံချုံရေးကောင်စီမှအခုတကပိတ်ဆွေးနွေးနေပါပြီ။ဒီမတိုင်ခင်လေးမှာပဲလုံချုံကောင်စီဆွေးနွေးပွဲကိုဥဆောင်စီစဉ်ခဲ့တဲ့ကုလဆိုင်ရာပြည်ထောင်စုသမ္မတကြီးကဒီပစီကြီးရွာလေကြောင်းတိုက်ခိုက်မှုပေါ်သတင်းစာရှင်းလင်းပွဲလုပ်ခဲ့ပြီးလူပေါင်း190နီးပါးအခုထိတည်ခဲ့ရပြီးဒီထဲကလေးငယ်40နီးပါးပါခဲ့တယ်လို့ပြင်းပြင်းထန်ထန်ဝေဖန်လိုက်ပါတယ်။ဒီပွဲမှာအတူတွဲတက်ခဲ့တဲ့ကုလသမဂ္ဂဆိုင်ရာမြန်မာသံမကြီးဦးကျော်မိုးထွန်းကလည်းအမျိုးသမီး30နီးပါးအပါအဝင်လူ168ဦးအစုပြုံလိုက်သေးချေခဲ့တဲ့ဒီစစ်ကောင်စီတက်ကဲမှုဟာလူသားထုပေါ်ကျွလွန်တဲ့ရာဇဝင်မှုနဲ့စစ်ရာဇဝင်မှုမြောက်တယ်လို့ပြောခဲ့ပါတယ်။စစ်ကောင်စီဟာအရက်သားတွေပေါ်ကျန်းဖက်တက်ကဲမှုကနိုင်ငံတကာပြစ်မှုကြီးတွေမြောက်တာသိတာကြောင့်လည်းအရင်ကလည်းကျွလွန်လာခဲ့တဲ့ဆိုတာကိုလုံချုံကောင်စီဥက္ကဋ္ဌကိုရေးသားပေးဖို့တဲ့စာထဲမှာလည်းဦးကျော်မိုးထွန်းကရှင်းပြခဲ့ကြောင်းဒီပွဲမှာပြောခဲ့ပါတယ်။ဦးကျော်မိုးထွန်းကပဲမြမပြည်သူတွေအခုလိုမတရားသတ်ဖြတ်ခံရပြီးကုရခဲ့ရမယ့်ဖြစ်နေချိန်မှာလုံချုံကောင်စီရဲ့ခိုင်မာညီညွတ်တဲ့ဆုံးဖြတ်ချက်ချက်ချင်းလိုနေပြီလို့တောင်းဆိုခဲ့ပါသေးတယ်။ဒါအပြင်ပြီးခဲ့တဲ့နှစ်ဒီဇင်ဘာကလကလုံချုံကောင်စီမှမဲခွဲဆုံးဖြတ်အတည်ပြုထားတဲ့မြမအကြက်တဲဖြည့်ရှင်ရေးဆုံးဖြတ်ချက်အမှတ် 2669 ကိုလိုက်နာပြီးဒီအကျံဖတ်မှုတွေရတံဘူကိုလည်းဒီတိန်နဲ့မြန်မာသံမကြီးနှစ်ဦးလုံးကတောင်းဆိုခဲ့ပါသေးတယ်။ဦးကျော်မိုးထွန်းကတော့စစ်ကောင်စီအနေနဲ့လက်တွေ့ကျင်ညာချက်တွေကိုခရီးမဆိုင်ပဲရသားတွေပေါ်အကြောက်တရားသွတ်သွင်းနဲ့အခုလိုတိုက်ခတ်မှုတွေပိုလောက်လာတာမို့နောက်ထပ်မြန်မာပြည်သူတွေအသက်မဆုံးရှုံးရခင်လုံချုံကြီးကောင်စီကအမြန်ဆုံးရေးယူပေးပါလို့တောင်းဆိုခဲ့ပါသေးတယ်ခင်ဗျာ။